မန္တလေးတိုင်းမိတ္တီလာမြို့ကပြည်သားရာရက်ကွက်မှာမငြိမ်မသက်မှုအနည်းငယ်ဖြစ်ခဲ့တဲ့အတွက်အရင်လိုလူမှုရေးနဲ့ဘာသာရေးအထူးကိုးတွေဖြစ်လာမှာကိုစိုးရိမ်နေတာကြောင့်အာဏာပိုင်တွေကလုံခြုံရေးကိုတိုးမြင့်ချထားလိုက်ပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မအေးမာကဆက်ပြီးတော့ပြောပြပါမှာရှင
်မန္တလေးတိုင်းမိတ္တီလာမြို့ကပြည်သားရာရက်ကွက်မှာဆွေမျိုးချင်းချင်းစကားများရန်ဖြစ်ရာကနေလူတက်မှုတစ်ခုဖြစ်ပွားခဲ့ပြီးတဲ့နောက်မငြိမ်မသက်မှုတွေအနည်းငယ်ဖြစ်ခဲ့တာပါဒီအတွက်လုံခြုံရေးကိုတိုးချဲ့ချထားလိုက်ကြောင်းမြို့ကန်သတင်းစာဆရာဦးတင်လှိုင်ကပြောပြပါဗျ
။မနေ့တော့သူတို့9နိုင်ခွဲမှာဆက်ဟိုဆက်ရနေ9နိုင်ခွဲမှာပြည်သားရတက်လမ်းမှာပေါ့လေပြည်သားတက်လမ်းထိတ်မှာသူတို့ဆွေမျိုးသားချင်းစကားများရန်ဖြစ်ကြတာပေါ့အဓိကတော့သူတို့ဆွေမျိုးသားချင်းမှာပါအစ္စလာမ်ချင်းချင်းပဲအစ္စလာမ်ချင်းချင်းနဲ့ဖြစ်တဲ့အခါမှာတော်တော်၃လောက်ကနေပြီးတော့ဒီဟိုဟိုဖို့ပြုခေါ်ဝင်းကိုကိုဓာတ်နဲ့ထုတ်ပတ်လိုက်တာပေါ့ဝင်းကိုကိုကအမအရင်တော့အစ္စလာမ်ပဲအစ္စလာမ်နေပြီးတော့ဒီဒီခေတ်ကာလနောက်ပိုင်းမှာသူကဗုဒ္ဓဘာသာကိုဖြစ်သွားတယ်။မင်းညာလေဟိုဟောငါးနိုင်ခွဲလောက်ဖြစ်တယ်ဆိုတော့ဟိုလောက်ကနေ6 9 10နိုင်လောက်ပေါ့အဲ့ဒီမှာ
ဟုတ်ကဲ့
ပြည်ပလူနာဌာနမှာပေါ့ပရမပြည်ပလူနာဌာနထားတာလေအလူတွေဖုန်းကြီးတွေပေါ့ဟိုတန်ဃာတော်တွေလူတွေတောင်းသားတွေအယက်သားတွေအားလုံးကတော့ဟောပြရဗုဒ္ဓဘာသာဆိုဟုတ်ဟုတ်လားကြည့်ကြတာပေါ့အဲ့တော့လူတွေကဗုဒ္ဓဘာသာတရားကိုအစ္စလာမ်ကဒါနဲ့ထိုးသက်တယ်ဆိုတော့ကောလာဟာလာနဲ့ဖြစ်တော့အကုန်လုံးရုပ်ကိုတည်းတည်းလေးဖြစ်တော့အဲ့ဒီဒီတရားကိုတွားကြတာပေါ့လေအဲ့ဒီမှာဒီအုပ်ချုပ်ရေးပိုင်းကနေပြီးတော့ရှင်းပြပြီးတော့အဲ့မှာလုံလုံးတိုးချထားတ
ယ်ညို့နဲ့ရဲတပ်ဖွဲ့မှုရုံးကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့ပိသာယာရက်ခွက်ကိုအဓိကထားပြီးရဲတပ်ရင်းနဲ့တိုးချဲ့ချထားတယ်ဆိုပြီးတော်ဝင်ကြသူတို့ကအခုလိုပြောပြပါတယ
်ဟုတ်တယ်တိုးတော့တိုးချလာတယ်ဟိုမှာတက်ရင်ရခွက်ချာဩော်ဒီသားတက်လမ်းပါလေ
အဲ့ဒါကြတော့ဒီရဲတက်ဖွဲ့မှုရုံးကပဲချလာလားရှင
်မဟုတ်တက်ရင်14နဲ့တက်ရင်3လကနဲ့အမဟုတ်ရဲတက်ရင
်ဟိုကပေါ့နော်လူတက်မှုဖြစ်ပြီးတဲ့နောက်ပိုင်းမှာအဲ့လိုကောလာဟလာတွေဖြစ်ပြီးတော့အဲ့လိုမျိုးလူတွေရိုးရိုးဖြစ်တာမျိုးများရှိလား
ရှိရောရှိရောလို့ကြာကြီးမရှိတာလည်းပါမရှိတာ
မိတိလာမြို့မှာတော့ပြီးခဲ့တဲ့နှစ်ကဘာသာရေးလူမျိုးရေးတီကယုံတွေဖြစ်ခဲ့တာပါ2013ခုနှစ်မတ်လ20ရက်နေ့ကနေစပြီးဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်းမှာလူ40ကျော်တေဆုံးခဲ့ရတယ်ဆိုပြီးအစိုးရကထုတ်ပြန်ထားပါတယ်အတီကယုံတွေအတွင်းပါဝင်ပတ်သက်တယ်ဆိုပြီးဆွတ်ဆွဲခံရသူလူ120ကျော်ကိုလည်းစစ်ဆေးမေးမြန်းခဲ့ပြီးတချို့ကတော့ထောင်နှံများချမှတ်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကစပြီးစစ်အုပ်ချုပ်ရေးနဲ့အတူညမထွက်ရအမိန့်ပုံမှန်144ကိုလည်းထုတ်ပြန်ခဲ့တာပါစီအုပ်ချုပ်ရေးကိုတော့လအနေငယ်ကြာမှရုပ်သိမ်းလိုက်ပြီမဲ့ပုံမှန်144ကတော့ဒီဇင်ဘာလ31ရက်နေ့ကမှရုပ်သိမ်းခဲ့တာဖြစ်ပါတယ်အခုအခါမှာတော့လုံခြုံရေးကိုပဲတိုးမြှင့်ချထားခဲ့တာဖြစ်ပါတယ်ရှင်